ဥရောပတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်နိုင်ငံအစိုးရတွေကယောဂထိန်းချုပ်နိုင်ရေးတင်းကျပ်တဲ့ကန့်သက်တားမြစ်ချက်တွေကိုပြန်ပြီးချမှတ်ဖို့လှုံ့ဆော်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာရင်ဥရောပနိုင်ငံတွေထဲကိုဗစ် -19 ကူးစက်သူ9သိန်းကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့ကပြောပါတယ်။ဒါရှေ့သတင်းပတ်ထဲကူးစက်မှုနှုန်းရဲ့34ရာခိုင်နှုန်းမြင့်တက်လာတာဖြစ်ပါတယ်။ယောဂစစ်ဆေးတာတွေကိုပို့တွန်းလုပ်တာတွေကြောင့်ကုသမှုတို့မြင့်တက်လာရတာဖြစ်တယ်လို့ဆိုပေမဲ့ပြီးခဲ့တဲ့အပတ်ထဲသေဆုံးတဲ့နှုန်းကလည်းအရင်တစ်ပတ်ထဲ16ရာခိုင်နှုန်းပိုများလာတာကိုတွေ့ရတယ်လို့ WHO ကပြောပါတယ်။ယောဂထိန်းချုပ်ဖို့ပြီးခဲ့တဲ့နေရာတွေတုန်းကအသွာလာတွေကန့်သက်ခဲ့တာကြောင့်ဥရောပမှာအလုပ်လက်မဲ့ပြဿနာကြီးကြီးမားမားကြုံတွေ့ခဲ့ကြရပါတယ်။အခုတော့ကြားဆင်းနေတဲ့စီးပွားရေးကိုထပ်ပြီးရိုက်ခတ်မှုတွေရှိလာနေတာကြောင့်လုံးဝအသွာလာပိတ်ပင်တာမျိုးကိုတာဝန်ရှိသူတွေကရှောင်ရှားဖို့ကြိုးစားနေတာလည်းဖြစ်ပါတယ်။ပြည်သူတွေနဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်စေခဲ့တဲ့နေရာတွေကကန့်သက်ခဲ့တာမျိုးလို့အခုမလုပ်ဖြစ်အောင်ဦးစားပေးကြိုးပမ်းနေတယ်လို့ဂျာမနီဝန်ကြီးချုပ်အင်ဂလာမာကယ်ကပြီးခဲ့တဲ့အပတ်ကပြောထားခဲ့ပါတယ်။ဒါပေမဲ့မနေ့အင်္ဂါနေ့ကတော့ယောဂကုသမှုနှုန်းမြင့်တက်လာတဲ့နေရာတွေကိုတတိနဲ့စောင့်ကြည့်နေတယ်လို့ဝန်ကြီးချုပ်မာကယ်ကဥရောပသမ္မတအကြံပေးဘုတ်အဖွဲ့ကိုပြောပါတယ်။အသွာလာတွေကိုလုံးဝပိတ်ပင်မဲ့အစားယောဂကုသမှုနှုန်းမြင့်မားတဲ့နေရာတွေမှာကန့်သက်တားမြစ်ချက်တွေချမှတ်ဖို့အစီအစဉ်ကို WHO ကလည်းထောက်ခံအားပေးတဲ့သဘောရှိပါတယ်။ကန့်သက်ချက်တွေအပြည့်အဝချမှတ်တာကိုတော့နောက်ဆုံးရွေးချယ်စရာလမ်းအနေနဲ့စဉ်းစားသင့်တယ်လို့ WHO ပြောခွင့်ရတာရစ်ဂျာဆာရေဗစ်ကပြောပါတယ်။